မြန်မာနိုင်ငံက2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကစစ်တပ်ကိုယ်စားလှယ်တွေလွှတ်တော်မှ၄ပုံတပုံနေရာယူထားတာဒေါ်အောင်ဆန်းစုကြည်အစိုးရထိပ်တန်းနေရာတွေတာဝန်ယူခွင့်မရှိဘဲဖြစ်နေရတာတွေအပါအဝင်အခြေတင်ပြောစရာဖြစ်နေတဲ့အပိုင်းတွေကိုဦးစားပေးပြင်ဆင်သွားဖို့ရည်ရွယ်တဲ့အကြောင်းအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြောလိုက်ပါတယ်အခြေခံဥပဒေပြင်ဆင်ရေးအစိုးရကိုပြည်ထောင်စုလွှတ်တော်မှဗုဒ္ဓဟူးနေ့ဆွေးနွေးအတည်ပြုနိုင်မယ်ဆိုရင်တော့စစ်မှန်တဲ့ပြည်ထောင်စုစနစ်တရက်ဖြစ်ပေါ်လာအောင်ပြင်ဆင်ဖို့တိုက်တွန်းအားပေးမယ်လို့လည်းတိုင်းရင်းသားနိုင်ငံရေးသမားတွေကပြောကြပါဗျ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဖြစ်ပေမဲ့နိုင်ငံသားသားနဲ့ဆွေမျိုးတော်ဆက်သူတဦးအဖြစ်ဒေါ်အောင်ဆန်းစုကြည်ကိုတမရနဲ့ဒုတမရတာဝန်ယူခွင့်မရှိတာလွှတ်တော်ရင်းတက်မတော်သား25ရာခိုင်နှုန်းကိုနေရာပေးထားတာတွေကိုအဓိကပြင်ဆင်ဖို့အာဏာရပါတီရောတခြားနိုင်ငံရေးအင်အားစုတွေကပါရည်ရွယ်ထားကြတာဖြစ်ပါတယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဗဟိုကော်မတီဝင်တဦးလည်းဖြစ်အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးလာဆွေကတော့နိုင်ငံသားတွေရဲ့အခွင့်အရေးအာမခံချက်ပေးတဲ့အခြေခံဥပဒေမျိုးဖြစ်တဲ့အတွက်ပြင်ဆင်ဖို့ရည်ရွယ်ထားတာဖြစ်တဲ့အကြောင်းပြောပါတယ်
ဒီကိုယ်တိုင်ကနိုင်ငံသားသားနဲ့အိမ်တော်ကြထားတယ်သူရဲ့သားနှစ်ယောက်ကလည်းနိုင်ငံသားမှာပဲနေနေတဲ့ခါကျတော့ကျွန်တော်တို့ဒါဟာဖွဲ့စည်းပုံတရားဥပဒေကသူ့ကိုသမရဖြစ်ထူတာဘယ်လိုနည်းနဲ့မှတရားဥပဒေအရဆိုရင်တော့မဖြစ်နိုင်ဘူးပေါ့ဒါမလို့ကျွန်တော်တို့အကင်းအစင်လာရပြောရလို့ရှိရင်တော့ကျွန်တော်တို့ဥပဒေကြီးဥနေဝင်လဲရတနာနတ်မယ်ကိုအိမ်တော်ပြုပေးတာပဲလေသူလည်းနိုင်ငံသားသူတယောက်ပဲမဟုတ်လားအဲ့တော့နိုင်ငံသားတယောက်အနေနဲ့နိုင်ငံသားသားတယောက်ကိုလက်တက်ထားတဲ့လူတယောက်ဆိုပေမဲ့လို့ဒေါက်ဆန်းစုကြည်အနေနဲ့လည်းအခုချိန်မှာသူ့ကိုပြည်သူ့အရရွေးချယ်မယ်ဆိုရင်ထေရ်ကျန်မှုတွေကလည်းလက်ခံတယ်ဆိုလို့ရှိရင်သူဟာတာဝန်ထမ်းဆောင်ခြင်းပါလေလို့သူကိုယ်တိုင်ထုတ်ဖော်ပြောဆိုထားရှိပါတယ်။အဲကျွန်တော်တို့ပြည်သူ့ဒီသားတွေအနေနဲ့လည်းဒါကိုလက်မခံနိုင်စရာမရှိဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ်ဗျ
။အခုလိုမျိုး2008ခုနှစ်တုန်းကအခြေအတင်အငင်းပွားပွဲရာအခြေအနေမှာအတည်ပြုခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုခင်းနဲ့အညီပြန်လည်ပြင်ဆင်ဖို့အာဏာရပါတီကြီးဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်သူရဦးအေးမြင့်ကအရေးပေါ်တင်သွင်းခဲ့တဲ့အဆိုကိုဦးဆောင်တင်သွင်းခဲ့တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်ဒီအပါအဝင်တက်မတော်သားကိုယ်စားလှယ်တွေကပါဝိုင်းဝန်းထောက်ခံခဲ့ပြီးတော့ပြည်သူ့လွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ်2008အခြေခံဥပဒေဟာပြန်လည်ပြင်ဆင်ဖို့အမှန်တကယ်လိုအပ်နေတဲ့အတွက်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့ပြင်ဆင်ရေးအဆိုကိုတင်သွင်းခဲ့တာဖြစ်တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဗဟိုကော်မတီဝင်ဦးလာဆွေကပြောပါတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေဟာရခိုင်တပ်မတော်အစိုးရလက်ထက်ကရေးဆွဲခဲ့တာဖြစ်တယ်ဒီတဲ့အတွက်အဲ့ဒီချက်ကပြည်သူလူထုကဒါလို့ဆိုရင်လုပ်ပေါ့နော်အဲ့လိုနဲ့ဆိုမလုံးနဲ့ပေါ့အဲ့လိုမျိုးအနေထားဖြစ်ပါလေခုခေတ်မှာတော့သမရယူသိန်းစိန်ဦးဆောင်တဲ့ကျွန်တော်တို့ဒီမိုကရက်တိုက်ဇေးရှင်းကိုတွားနေတဲ့ခေတ်မှာတော့အဟောပုံမလင်းလင်းကိုပြောစရာရှိတာကိုရဲဝံပြောလို့ရတဲ့ခေတ်ဖြစ်ပါလေအကြောင်းမလို့ဒီချက်နဲ့လျော်ညီစွာခြေကဥတွေကိုပြန်ပြင်ဆင်ဖို့လိုအပ်လိမ့်မယ်လို့အမှန်တကယ်ယုံကြည်တဲ့အတွက်ကျွန်တော်တို့ပါတီကတင်လာလို့ကျွန်တော်ထင်မြင်ယူဆပါတယ်ဗ
ျအဓိကလွှတ်တော်တွင်ကိုယ်စားလှယ်အနေနဲ့တက်မတော်သား25ရာခိုင်နှုန်းပါဝင်နေမှုကိုလည်းမပါဝင်သင့်တော့ဘူးလို့ဥလာဆွေကထောက်ပြပြောဆိုလိုက်ပါတယ
်တက်မတော်သား25ရာခိုင်နှုန်းနဲ့ပတ်သက်လို့ကလည်းဟိုဒါပါသေးမပါသေးပေါ့ကျွန်တော်အမြင်ကတော့ရွေးကောက်ထားတဲ့အမှတ်တည်းပဲလွှတ်တော်တွေမှာရှိတယ်လို့မြင်ပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ပြင်ဆင်ရေးဆွဲတဲ့အခါဒီမိုကရေစီစံချိန်စံညွန်းနေတဲ့အညီအခြေခံဥပဒေပါအချက်တွေကိုထည့်သွင်းရေးဆွဲဖို့ပြင်ဆင်နေကြပါတယ်လို့အမျိုးသားဒီမိုကရေစီပါတီတစ်ကဦးသိန်းညွန်းကပြောပါတယ်
။ဒီအခြေခံဥပဒေမှာအောက်မဲ့အချက်တွေကိုထိန်းသိမ်းပြီးတော့ဒီမိုကရေစီစံနှုန်းတွေအားကောင်းမှုနော်အဲဒီပုံမှာကျွန်တော်ကပြောရမှာပါ
တိုင်းရင်းသားပါတီကိုယ်စားလှယ်တွေအနေနဲ့အခြေခံဥပဒေပြန်လည်ပြင်ဆင်ရွေးဆွဲတဲ့နေရာမှာတိုင်းရင်းသားလူမျိုးစုတွေတောင်းဆိုနေကြတဲ့တိုင်းရင်းသားရပိုင်ခွင့်နဲ့အခွင့်အရေးတွေအပါအဝင်ဖက်ဒရယ်စနစ်နဲ့ပြည်ထောင်စုတည်ဆောက်ဖို့ဆောင်ရွက်တဲ့နယ်လို့လည်းကချင်ပြည်သူ့လွှတ်တော်အမတ်ဒေါ်ဒွဲဘူးကပြောပါတယ
်ဒီကတော့ကျွန်တော်တို့တိုင်းရင်းသားတွေလို့ချင်တဲ့ဖက်ဒရယ်စနစ်ကိုပြင်ပေါ်ပေါက်လာဖို့ပေါ့နော်စစ်မှန်တဲ့ပြည်ထောင်စုစနစ်ဖြစ်ဖို့ဒါအဓိကအဲပြင်ဆင်ဖို့လိုအပ်ပါတယ်။နောက်တစ်ခါကျတော့တိုင်းရင်းသားအရေးတွေနဲ့ပတ်သက်မှလည်းဒါအဲပြည်နယ်နဲ့ပြည်ထောင်စုခွဲခွဲခြားခြားပေါ့နော်။ဒါလည်း federal ထဲမှာပါပါတယ်။အဲ federal စနစ်ဖြစ်အောင်ပြင်သွားရင်ပဲတော်တော်များများဆိုရှင်ပြည်စုံလုံးနောက်ပါပါ
။အခြေခံဥပဒေပြန်လည်ပြင်ဆင်ရေးအဆိုကိုပြည်သူ့လွှတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်အခုပြည်ထောင်စုလွှတ်တော်မှပြန်လည်ပြင်ဆင်ရေးကော်မတီသို့မဟုတ်ကော်မရှင်ဖွဲ့စည်းရေးအတွက်ပြည်ထောင်စုလွှတ်တော်မှဗုဒ္ဓဖူးနေ့ဆွေးနွေးဆုံးဖြတ်ကြမှာဖြစ်ပါတယ်။ဆိုကိုအတည်ပြုနိုင်ပြီဆိုရင်တော့ကော်မတီတရက်ဖွဲ့စည်းပြီးတော့အခြေခံဥပဒေမှပြင်ဆင်ရမယ့်အပိုင်းတွေကိုသုံးသပ်လေ့လာသွားကြမှာလည်းဖြစ်ပါတယ်ရှင်။